စီးရီးယားနိုင်ငံဒမတ်စကတ်မြို့အနီးမှာအစိုးရတပ်တွေကထိုးစစ်ဆင်တဲ့နေရာမှာဓာတ်ရုလက်နက်တွေအသုံးပြုတိုက်ခိုက်နေတာကြောင့်လူတရာတဲ့မင်းနဲ့သေဆုံးခဲ့ရတယ်လို့စီးရီးယားအရေးတက်ကြွလှုပ်ရှားသူတွေကဆွဆွဲလိုက်ပါတယ်။စီးရီးယားအစိုးရကတော့ဒီဆွဆွဲချက်နဲ့ပတ်သက်ပြီးချက်ချင်းဆိုသလိုပဲညှင်းဆိုလိုက်ပါတယ်။သမရအဆက်အစိုးရစန့်ကျင်သူတွေကိုအကြမ်းဖက်သမားတွေအဖြစ်ရည်ညွှန်းလေးရှိတဲ့အစိုးရတပ်တွေကတော့အဲ့ဒီဒေသကအကြမ်းဖက်သမားတွေကိုတုတ်တင်ခဲ့တာလို့ပြောပါတယ်။စစ်တပ်ကဂူတာအရှေ့ပိုင်းနဲ့အနောက်ပိုင်းကိုရော့ကက်ဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ရမှာအစိတ်တန်းငွေတွေအသုံးပြုခဲ့တယ်ဆိုတဲ့ဒေတာရင်းလှုပ်ရှားသူတွေရဲ့အပြောကိုကိုးကားပြီးဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးအကဲခတ်အဖွဲ့ကပြောဆိုလိုက်တာပါဒေတာကအတိုက်ခံပူးပေါင်းညှိနှိုင်းရေးကော်မတီကလည်းတန်းငွေတွေသုံးပြီးတိုက်ခိုက်ခဲ့တယ်လို့ဒီကနေ့ပြောဆိုပါတယ်အဲ့ဒီဓာတ်ရုလက်နက်တွေသုံးနေတယ်ဆိုတဲ့ဒေတာတွေကိုကုလသမဂ္ဂစစ်ဆေးရေးမှုတွေကိုသွားခွင့်ပြုဖို့ဗြိတိန်နဲ့အာရဗ်အဖွဲ့ချုပ်ကလည်းတိုက်တွန်းနေပါတယ်ဗြိတိန်နိုင်ငံခြားရေးဝန်ကြီးဝီလျံဟိတ်ကတော့ဓာတ်ရုလက်နက်တွေအသုံးပြုနေတဲ့ဆိုတဲ့သတင်းပေါ်အတော်လေးစိုးရိမ်မကင်းဖြစ်ရကြောင်းနဲ့ဒီကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြမယ်လို့ပြောဆိုလိုက်ပါတယ်ကုလသမဂ္ဂဓာတ်ရုလက်နက်စစ်ဆေးရေးမှုတွေဟာစီးရီးယားအစိုးရနဲ့တပုံတပ်ဖွဲ့တွေအကြားဓာတ်ရုလက်နက်တွေအသုံးပြုနေကြတယ်လို့အပြန်အလှန်ဆွဆဲနေကြတာတွေကိုစစ်ဆေးဖို့အတွက်စီးရီးယားနိုင်ငံကိုသတင်းနှစ်ပတ်ကြာခရီးရောက်ရှိနေခြင်းနဲ့အခုလိုအင်အားသုံးတိုက်ခိုက်နေတာလေတိုက်ဆိုင်နေတာပါဖြစ်ပါတယ်ရှင်